စစ်ကောင်စီနဲ့ KIA အကြားမိုးမောက်မြို့အနီးတလားကြော်ကြာစီးတင်းမာနေခဲ့တဲ့နောက်ဒီကနေ့မနက်9နာရီလောက်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါမိုးမောက်မြို့တွင်ဒီမနက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက VOA ကိုအခုလိုပြောပြပါဗျာ။ဘာက
ဒီကမနက်ကနေစတင်နေတာဟုတ်တယ်ဗျ။စစ်ကတော့ခန္ဓာတက်မှာဖြစ်တာပဲဗျ။သူကဒီဈေးကနေတောက်ဆောက်တက်လာပြီးမှအလင်းကောင်ရောက်ခွင့်အရင်ရောက်ပြီးခန္ဓာအဆက်အပြေကိုဆောင်ရခန္ဓာအဆက်အပြေဆောင်ရမှာအဲ့ဒါအမအစနာမစာတင်ကြောင်းနဲ့ဆေးရုံဆေးရုံရောက်တော့ဆေးရုံပြီးရင်စာတင်ကြောင်းခင်ဗျာပဲနေပြီးမှဟိုကဘယ်နဲ့ကြည့်ရလဲပြောစီရင်နဲ့လည်းတုံးခေါက်လာဖြစ်သွား
အရသာအစ်ဆုံးတဲ့တရင်ကိုတော့တီးကြအတီမပြုတ်နိုင်သေးပါဘူးတိုက်ပွဲကြောင့်ဒေသခံတို့ဟာနေရဆွန့်ခွာတိမ်းရှောင်နေရတယ်လို့အချို့ကတော့ဘုံကိုကျင်းနေတယ်မှာပဲခိုးအောင်နေရကြောင်းနဲ့နေခင်း၁၇နှစ်ကျော်မှာတော့ပြစ်ခတ်တံတွေငြိမ်သက်ခဲ့ကြောင်းပြောပါတယ်မိုးမောင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းအခုလိုပြောပါတယ
်။ဒီမနေ့မနေ့ပိုင်းကနေစပြီးမှဟိုဘမော်ဘက်ကနေတက်လာတဲ့ဆွစ်ချောင်းတွေနဲ့ကျွန်တော်တို့မိုးမောင်းသားပါတိုက်ပွဲတွေပြင်းထန်တယ်ဆိုတဲ့တင်ပြပါတယ်။ဟိုနားလိုက်ခိုးလီတက်ကနေလည်းကြောင်းတက်တယ်လို့ကြားရပါတယ်။ဒီလမ်းမကြီးပေါ်ဘက်ကနေလည်းတက်လာတာတင်တယ်သူအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်လို့ကြားပါတယ်ဟုတ်ကဲ့တိုက်ပွဲဖြစ်တဲ့နေရာမှာဘုံမောဘက်ကလည်းလည်းနဲ့ချင်းတဲ့အဆင်မပြတ်ဆိုလို့အဲဒီပြစ်ကူတဲ့ဆိုတဲ့တင်င်းနဲ့ရပါတယ်ဒါပေမဲ့အဲဟိုမေးပင်တရင်ပြီးပြီဆုံဆုံကတော့ခုတတိကတော့မရသေးဘူးခင်ဗ
ျပြီးခဲ့တဲ့မတ်လအတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကမိုးမောင်မြို့မြောက်ဖက်ဒါဆိုင်နဲ့အရှိတ်ဘက်ကစိန်လုံးကြောက်စခန်းနဲ့မတာပွန်ကစစ်ကောင်စီတပ်စခန်းတွေကိုတင်းယူခဲ့ပြီးစီရေးအရမိုးမောင်မြို့ကိုဝိုင်းပတ်ထားခဲ့တာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတာဟာဗမော်မြို့လုံခြုံရေးအတွက်စစ်ကောင်စီဘက်ကထိုးစစ်ဆင်လာတာဖြစ်နိုင်ကြောင်းလဲဘုံမကြီးနော်ဘူးကပြောပါတယ
်အဲ့ဒီနားလိုက်ခိုးတဲ့ဘက်ကဒါဆိုင်တပ်စခန်းကိုတင်းတဲ့အချိန်ကနေစပြီးမှခုတတိကျွန်တော်တို့အဲ့ဘက်မှာအဲဒီနေရာယူထားတာဖြစ်ပါလေဟုတ်ကဲ့အာဗမော်နဲ့တော်တော်နီးတဲ့နေရာမှာဒီကျွန်တော်တို့တပ်ပေါင်းစုတွေပေါ့နော်တလန်ကြီးအဖွဲ့တွေချင်းကလာလို့လည်းသူတို့လုံချုံရရအခုလိုမျိုးတွေစစ်စီရတဲ့လောက်တာလည်းဖြစ်နေတာပေါ့ဟုတ်ကဲ့
မိုးမောင်းမြို့ဟာဗမော်မြို့နဲ့ကိုးမိုင်အကွာခန့်မှာရှိတာလည်းဖြစ်ပါတယ်ဒီကနေ့မှာတော့ဖားကန့်မြို့တမ33ဘတ်မှာစစ်ကောင်စီကရဟန်းရင်နှစင်းနဲ့အင်အားဖြည့်တင်းတာရှိတယ်လို့ဆယ်စင်းဘတ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဘုံမကြီးနော်ဘူးကပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာဒီလ17ရက်နေ့ကမြကြီးနားမိုးကောင်ဖားကန့်လမ်းပေါ်ကအရေးပါတဲ့စစ်ကောင်စီရဲ့နန်ယာတပ်စခန်းကိုတင်းယူခဲ့တယ်လို့အင်းတော်ကြီးဘက်ကအဝင်လန်းဖြစ်တဲ့ဆယ်စင်းကိုလည်းတပတ်ကြာကြာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။